စစ်ကောင်စီကဖိတ်ခေါ်တဲ့ညီညာရေးဆွေးနွေးမှုဟာကျက်သေးသိပ်ပြီးတော့ပြည်မြင့်ဆန်ကျုံရလို့အဲ့ဒါထပ်ပေါက်ဆရာတဲ့သဘောသာဖြစ်တယ်လို့သူသုံးသပ်ကြပါတယ်ခွန်ဆိုင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ပြီးခဲ့တဲ့မေလ6ရက်နေ့တော့က PCSC အပြည်ဝေလုပ်တုံးကလည်းဒီလိုမြင်တဲ့အဖွဲ့ကြီးလည်းရှိပါတယ်ဒါပေမဲ့ဒီလိုမမြင်မဲနဲ့အခုလုံးလုံးပတ်ချုပ်ကြီးကသူကအစဉ်ပြင်းဖြစ်ပြီးဖြစ်ပြီးတဲ့အတွက်ကြောင့်သူကဖိတ်ခေါ်တာဖြစ်တယ်လို့မြင်တဲ့အဖွဲ့ကြီးလည်းရှိပါတယ်ဟမ်အဲ့တော့သူတို့မတူညီတဲ့အမြင်ကိုပြန်လည်ဖြေရှင်းနိုင်တာကလည်းအဓိကကတမတော်ဘက်ကဆိုမျိုးလည်းတမတော်ဘက်ကလည်းဒီအချိန်ကြီးကိုအားလုံးနားလည်အောင်ရှင်းလင်းဖို့ကလည်းမရှိသေးဘူးသူတို့ကတော့ကောင်းကောင်းကြီးတွေလာကြပါအဖို့တွေနှယောက်သရင်ပေးပါအဲ့ဒါတွေသူတို့နဲ့တပည့်ချင်းတွေ့နေတပည့်ချင်းရဲ့လူလာအချက်ဒီလိုတို့ကတန့်ရင်တော့ရှိစီပေးမယ်နောက်ပြမလူအလို့ရှိရင်လည်းသူတို့ဖွဲ့ထားတဲ့ကောင်းစီပင်ပုံဦးနဲ့တွေ့မယ်နောက်ပြီးလူအလို့ရှိရင်ခပ်ပြမပြေဆုံးဆွေးနွေးမယ်ဆိုတာပဲရှိနေတယ်ဗျာဟု
တ်ကဲ့
အဲ့ဒီတော့ဒီအချိန်လေးကတော့ဟိုရက်ကြီးပြဆုံးဖြတ်နိုင်တဲ့အချိန်လေးမဟုတ်ဘူးလို့ပြောလို့ရပါတယ်
ခုနလိုအဖွဲ့တွေကသူတို့ဖိတ်သွားတာဟာအချင်းကြကြောင့်ခက်ပေါက်ရှာတယ်လို့ပြောလို့ဒီချင်းကအခွင့်အမ်းဖြစ်နေတဲ့အလူမျိုးသုံးသပ်ကြသူလူတော်များများသုံးသပ်တဲ့နောက်တစ်ခုကဘာလဲဆိုတော့အခုခါမှာဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေ EAO လို့သာဖိတ်ခေါ်ပြီးတော့ NUG တို့ PDS ကိုလျှက်ပတ်ချေမှုမယ်လို့ပြောထားတဲ့ကိစ္စဟာလည်းပဲ NUG PDS နဲ့တိုင်းသားအင်အားစုတွေကွဲပြားသွားအောင်တမင်တကာပြေးခွက်ပြီးလုတ်တယ်လို့လည်းသုံးသပ်ချက်ပြောရှိပါတယ်။အဲ့ကစားနဲ့ပတ်သက်လို့အခုဆိုင်မှတ်ချက်ပြောအောင်
။ဒီကိစ္စကလည်းဒီပြီးကြတဲ့ကျွန်တော်တို့ PPSC အစည်းအဝေးမှာပါတဲ့အချက်တွေကဖြစ်ပါတယ်။အခုတချို့ကပြောတာကအားလုံးကိုဖိတ်မှသွားတယ်လေ။အားလုံးကိုမဖိတ်ဘူးဆိုရှင်။ဒါကတကယ်ငင်းဆိုင်ကြီးဖြစ်မှာမဟုတ်ဘူး။အခုကြီးအချို့ကလည်းတိုက်ပွဲဖြစ်နေတဲ့ကာလမှာဖိတ်ချိန်ဆိုတော့အခုတောင်းဆွေးနေတာလက်ကြည့်ကြတော့မလားတပုတ်ချင်းတွေ့တယ်ဆိုရင်တွေးခေါ်တာမဟုတ်ဘူးလားဖိတ်တဲ့လေတံကိုကြည့်လိုက်လို့ရှင်လည်းအဆက်ကြီးဆက်ဆံတဲ့သဘောမဖြစ်နေဘူးလားအဲ့လိုမျိုးဝေးဖန်တာလည်းဆိုကျွန်တော်တို့ကြားရမှာဖြစ်နော်ဒီတချို့ကလည်းကျွန်တော်လူတို့အတန်ကိုလည်းနားထောင်သင့်နေအခုအချိန်ဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တယ်ဆိုတာကျွန်တော်မေ့လို့မရဘူးကွာအဲကျွန်တော်ဒီ SEC ကိုတရားဝင်မှုလုံဆောင်ခြင်းကိုကျွန်တော်ရှောင်တင်တယ်ဒီလိုမဟုတ်ရှင်ကျွန်တော် EAO တွေကအသုံးချခံနေဖြစ်လာမယ်အခုကစဉ်းမျက်နှာနှစ်ခုကိုတစ်ခုကိုပိတ်ပြီးတော့မှတစ်ခုကိုဖွင့်မယ်ပုံစံမျိုးဖြစ်တယ်ဆိုတော့မှဒီလိုပြောတာကိုကျွန်တော်တို့ကြားတော့ဒါမှဆမ်းမှုပေါ့ဗျာနော်ဟုတ်ကဲ့
ခုနပြောသလိုတဖွဲ့ချင်းဖိတ်တယ်ဘာဖြစ်လို့တဖွဲ့ချင်းဖိတ်ကြလဲဒီတိုင်းသားပฏิပက္ခပြဿနာပြည်လေရေးဆိုတာတဖွဲ့ချင်းလူအချက်နဲ့ဖြည့်ရှင်းလို့ရတာမဟုတ်ပါဘူးတိုင်းသားအင်အားစုအားလုံးတိုင်းသားအားလုံးရဲ့ဆန္ဒသဘောထားနဲ့သာညီနှိုင်းဖြည့်ရှင်းရမယ့်ကိစ္စလို့လူတိုင်းကလက်ခံထားကြပါတယ်ဒီချိန်မှာစစ်ကောင်စီကဖိတ်ခေါ်တဲ့ဟာတဖွဲ့ချင်းသူယောက်စီလာကြဘာညာလုပ်တယ်ဆိုတာကတော့လူတိုင်းတံပြားရှိရဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမသွားခင်တိုင်းသားအဖွဲ့ရရောသူတို့ကြိုတင်ပြီးတော့ကြီးဖို့ကမဖြစ်နိုင်ဘူးလားကြိုတင်ကြီးဖို့တက်တော့အချိန်အလုံးလုံးမပေးထားဘူးလားဆိုတော့လဲသုံးသပ်စရာဖြစ်မယ်လို့ထင်ပါခင်ဗျာ
ဟုတ်ကဲ့ဒါကဒီတံတရားဖြစ်စရာကောင်းတဲ့အချက်တစ်ခုဖြစ်ပါတယ်နော်ကျွန်တော်ဒီမိုကရေစီထူထောင်နေအဲ့လိုသူနဲ့ကြီးနေပုံမှာအခြေခံတဲ့ပြည်တော်ကြီးကြီးကိုကျွန်တော်တိဆောက်နေဆိုရင်တခွေချင်းနဲ့မလုပ်နိုင်ပါဘူး။အဲဒါကြောင့်မို့ကျွန်တော်တို့တခွေချင်းတွေ့ဖို့လည်းလိုတယ်။ဘာဖြစ်လို့လဲဆိုတော့တခွေချင်းရဲ့တို့အချက်တွေကမတူကြဘူး။အချိန်ကြီးလည်းမတူဘူး။လို့တော့လည်းအားလုံးနဲ့လည်းပေါင်းဖို့တွေ့ဖို့လိုနေ။စုံကြမှာတောင်းဆိုတာရှိပါလေ။ဒီပါကတောင်းဆိုတာဒီ TPSC ဘက်ကကဲမကပ်တယ်ဒီမြောက်ပိုင်းက FCNTC ကလည်းတောင်းဆိုရဆိုတော့ကျွန်တော်တို့ကြားရပါတယ်အဲ့ဒါပေမဲ့ဒီဒီဂျီတော်ဘက်ကဒီတော့ကျွန်တော်တို့အခုတပည့်တွေ ပြုလို့ရှိသေးတယ်လို့ပြောတယ်။ဒါဆိုလည်းဒီအချိန်ကြီးအပြည့်အစုံတွေကြည့်လိုက်မယ်ဆိုလို့ရှိရင်အားလုံးကပုံဒီကားချဆက်လို့မရဘူးလို့ဆွေးနွေးတာလည်းရှိပါတယ်။ဥပမာဆိုတော့ပထမဆုံးသက်ချုပ်ကြီးရဲ့ကြီးညာတဲ့အခါကျတော့ဒီနေ့ပြတော့ဘူးမေးကြည့်တယ်ဖိတ်တာတွေမထုတ်ဘူးလားအမတီတွေမဖော်ဘူးလားကျောင်းတော့မဆွေးနွေးဘူးလားဆိုတော့ကျွန်တော်ဖိတ်တာတွေမထုတ်ဘူးအဲ့လိုပြောတယ်။ဒါကြောင့်လည်းအထက်ထက်ကနေပြောမှနင်းများတာများတဲ့အခါကျတော့ဖိတ်စာလို့မခေါ်ဘဲနဲ့ထပ်မံအသိပေးခြင်းစာဆိုပုံမှာထုတ်တာလည်းရှိခဲ့တယ်နော်။အဲ့ဒီတော့ဒီအချိန်ကြီးကတော့အခုလုံးလုံးတွေကတုံဒီကားချက်မလုံနိုင်ဘူးလို့ပြောလို့ရနိုင်ပါတယ်။ဒါတော့အခုလုံးလုံးတွေကတော့ဒါကတကွင်းချင်းနဲ့တွေ့မယ်လို့ပြောပြီးမယ်လူဆွေးနွေးရတဲ့ဒီအားလုံးနဲ့တွေ့မလားဆိုတာလေဟောအချင်းချင်းပြီးတာလည်းရှိတယ်နောက်တစ်ခါကလည်းပါလဲဆိုတော့ဒီဥစ္စာဟာတပွဲသူလုပ်တဲ့ solution နော်ဖြစ်ကရာဘူးတင်နေလေကျွန်တော်တို့ဒီတစ်ခေါက်ဆွေးနွေးတဲ့လုပ်တာဟာဝင်ပေါက်ကိုဖွင့်ပြီးဖြစ်တဲ့ NC point ကိုဖွင့်ပြီးဖြစ်တဲ့ solution နဲ့ဒါကိုကျွန်တော်ဖြစ်အောင်လုပ်ဖို့ဆိုတယ်ပထမအချိန်မှာတော့ကျွန်တော်တို့ဒီလက်မှတ်ထိုးထားတဲ့အဖွဲ့ကြီးလက်မှတ်မထိုးတဲ့ EO အဖွဲ့ကြီးကနေစပြီးနဲ့နောက်ပိုင်းကျလို့ရှိရင်တက်ဆိုင်ရာ stakeholder လို့ခေါ်တဲ့ရှင်ကြီးရကြီးရှိတဲ့အဖွဲ့ကြီးအားလုံးနဲ့တွေ့ဖို့အဆင်နဲ့ဖြစ်နိုင်တာလေလို့အထင်ကြီးပြီးတာလည်းရှိပါတယ်ခင်ဗျ
အခုဒီမြန်မာနိုင်ငံမှာစစ်တကအာဏာသိမ်းရဟာမအောင်မြင်ဘူးဆဲကူဖြစ်တယ်ဆိုပြီးတော့ဆုံးသတ်နေကြပါတယ်ဒါကြောင့်သူတို့ဟာတိုင်းပြည်ကိုတည်ဝင်အုပ်ချုပ်ပိုင်ခွင့်မရှိဘူးဆိုပြီးတော့လက်မခံကြတဲ့လူတွေအများကြီးပါအဲ့လိုသတ်မှတ်ခြင်းခံရတဲ့စစ်ကောင်စီအနေနဲ့ပြည်ထောင်စုပြည်မိုင်းမှာတလောက်အရေးကြီးတဲ့ပြဿနာတွေကိုတိုင်းတွယ်ဖြစ်ရှင်းပိုင်ခွင့်ကိုရှိရလားဆိုတာကိုမေးခွန်းထုတ်လိုက်ရောခင်ဗျာ
သိခဲ့တဲ့တက်ချုပ်ကြီးမေးခွန်းတစ်ခုမှာဒီကိုယ်ရံပြောခဲ့တာရှိပါတယ်အခုလိုစစ်တပ်ကအုပ်ချုပ်တဲ့အစိုးရဖြစ်မှာအာဒါမျိုးဆိုင်ရောဖွင့်ပြီးတော့မလုပ်နိုင်ဘူးဆိုလို့ねကျွန်တော်တို့ကလည်းလုပ်နိုင်ခဲ့တယ်ဆိုတော့လည်းတက်ပြီးပြခဲ့ပြီးပါတယ်လို့ပြောတယ်နောက်ဆုံးမှလည်းဒီနေပြည်တော်ဘက်ကနေပြောတဲ့ပုံစံတွေတချို့လည်းရှိတယ်အရင်တုန်းကဆိုလို့ရှိရင်ကျွန်တော်ရင်းဆိုင်ရေးဆွေးနွေးပွဲလုပ်တာဒီမှာအဓိကလုပ်တာကဦးအောင်မင်းဖြစ်တယ်ဦးအောင်မင်းကနေပြီးတော့မှလုပ်တော့ဥက္ကဋ္ဌကြီးဦးရွှေမန်းကြီးပြေးရသမရာကြီးဦးသိန်းစင်စီပြေးရတာချုပ်စီပြေးရနဲ့အပတ်လည်းပြေးပြီးတော့မှသူကသဘောတူချေရရင်လည်းလုပ်လို့ရတယ်အခုတော့အာနာသုံးရစလုံးကတယောက်ချင်းမှရှိတယ်ဆိုတော့ဘုံပကမှတွေပါလေအဲဒါဒီဥပါကအထက်အကြောင်းကျဆိုတယ်အခုလုံးလုံးတွေဒီကောက်ကိုကလာတဲ့အစိုးရမဟုတ်တဲ့ကြောင့်လည်းဆွတ်တော်လည်းမရှိဘူးပေါ့ဒီတော့များနေသေးဒီအာဏာသုံးရက်စလုံးကိုကင်ဆယ်ထားတဲ့ဒီတချို့ကြီးနဲ့ကျွန်တော်တို့ဆွေးနွေးလို့ရတဲ့သဘောတူညီချက်တွေကို2023မှာကျင်းပမယ်ဒီကောက်ကိုဒီကနေထွက်လာတဲ့ဆွတ်တော်ကနေအစိုးရကလေးရတယ်အတိအမှတ်ပြုနေလို့ကျွန်တော်တို့ဆောင်ရွက်ပေးနိုင်ပါလေဆိုတော့မှဒီလိုပြောရတာရှိပါတယ်။ဟုတ်။အဲဒီကြီးတော့ကျွန်တော်တို့ကဒီအခုလောလောဆယ်ကျွန်တော်ပြင်ပြနေတာထောက်ခံဆွေးနွေးတာမဟုတ်ဘူး။ရှင်းစားကြရအနေနဲ့ကျွန်တော်ပြင်ပြပြီးတော့ဖြစ်ပါတယ်။ဒီအခုဒီလိုဆွေးနွေးတာဘယ်လိုမျိုးအခြေအနေရှိသလဲ။ကျွန်တော်တို့ဒီလိုသုံးဆုံးဖြတ်သုံးဆက်ပြင်လဲဆိုတော့ဘောဒီနားချင်တဲ့လူတိုင်းဝိုင်းဝန်းမဆုံးဖြတ်သုံးဆက်ပြင်ပ
ါသဘောပေါက်ပါလေ။ကျွန်တော်လည်းပဲဉာဏ်ဉာဏ်ရေးကိုလူချင်းတို့တကယ်ဖြစ်စေခြင်းတို့ဘာလို့ဖြစ်နေဆိုရက်သဘောနဲ့မြင်ဉာဏ်ဉာဏ်ဖြစ်ပါဥက္ကုဆိုင်ဆိုတော့ဥက္ကုဆိုင်ဟာအရင်ကအဖွဲ့ကြီးနဲ့စီးစားရေးနဲ့ပတ်သက်တဲ့အဖွဲ့ရဲ့နာရီကသူအကြံပေးသူလည်းဖြစ်ပါတယ်ဆိုတော့ဥက္ကုဆိုင်အနေနဲ့ပေါ်လေဒီစစ်မှန်တဲ့တိုင်းသားတွေနဲ့ဉာဏ်ဉာဏ်ရရှိဖို့ဆိုလို့ရှိရင်တိုင်းသားအင်အားစုတွေဘက်ကဘယ်လိုပြင်ဆင်ပြီးတော့တွဲဆုံခြင်းတည်းလေဥက္ကုဆိုင်ရဲ့အကြံပေးချက်ကိုကြားပြရစေခင်ဗျာ
ဒီကိစ္စနဲ့ပတ်သက်တော့မှကျွန်တော်တို့ဒီ TCSG စီးစီးလေးမှာလဲကျွန်တော်တို့ဝိုင်းဝန်းဆွေးနွေးတဲ့အချက်ချက်တစ်ခုဖြစ်ပါတယ်။ ဒီလိုကျွန်တော်တို့ကြားဖြစ်နေဆိုလို့ရှိရင်ဘာမှမပြင်းထန်တာတည်းတရားတွေ့လို့မပြင်းပါဘူးပြင်းထန်ပြီးတော့မှတရားတွေ့လို့ပြင်းပါလေအခုလောလောဆယ်ဆိုလို့ရှိရင် PTSD အနေနဲ့ NCA ကိုထုတ်ကြည့်လိုက်ရင်အခြေခံမှုအမြတ်ပါတော့သုံးချက်ရှိတယ်နံပါတ်၁ကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးကြီးနဲ့ဖြေရှင်းရတယ်နံပါတ်၂ကတော့ပါဝင်သက်သက်တည်းဆက်ဆိုင်ရအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်လို့တည်းနံပါတ်၃ကတော့အယက်သားပြည်ရဲ့လုံခြုံရေးကာကွယ်ရေးကိုလက်ဆောင်ပေးဖို့လိုတယ်ဆိုတဲ့ဒီ NCA ရဲ့အမြတ်သားတာသုံးချက်ရှိတယ်။ဒီပြင်နဲ့မကဘူးကျွန်တော်တို့ဒီနိုင်ငံရေးဒီမန်ဂျက်စီကောင်းချဲ့နဲ့လမ်းပြမျိုးပုံအတွက်အဆုံးပြည့်ချက်ဆိုတာတို့ပြင်ဆင်ထားတာကြီးလည်းရှိတယ်။ဒါပြီးကိုကျွန်တော်တို့ကနေပြီးတော့မရှိနေတဲ့အာမနာတိုင်းပုံကိုဒီနဲ့တွေ့မယ်ဆိုရင်ကျွန်တော်တို့ကပြင်ပြဖို့လိုတယ်ချက်နိုင်လို့ရှိရင်မတော်မတွေ့ရင်ကလေးကကျွန်တော်တို့ကြိုတင်တော့မှကြီးညာထားလို့ဒီစကားကိုတင်ပြထားပါလေ။မှနောက်တစ်ခုကလည်းဒီလိုကျွန်တော်တို့ဆွေးနွေးတာချက်ချင်းရော့ကမြင်ပရိညာရော့နကအစ်စ်မျိုးမဟုတ်တဲ့အခုလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံကြီးချက်ကျိုးကျော်တော့နေဖို့ဒါ위ကိုကျွန်တော်တို့ပြင်ဆင်တော့မှတောင်းဆွေးနွေးဖို့လိုတယ်ဆိုတာကျွန်တော်တို့တင်ပြပြီးဖြစ်ပါ